ရခိုင်ပြည်နယ်တောင်ပိုင်းတံတွဲကျင်းတောင်ကနိုင်ငံရေးအကျဉ်းသား၄၀ကျော်အပါအဝင်ပြစ်မှုမျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခံထားရတဲ့အကျဉ်းသားစုစုပေါင်း300နဲ့80နှစ်ယောက်ကိုကယ်တင်ပြီးတော့ဘေးလွရာကိုကယ်ထုတ်လိုက်နိုင်တဲ့အကြောင်းအာရခတပ်တော် AA
ကမနေ့ဩဂုတ်လ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်အဲ့ဒီတိုက်ပွဲတွေထဲမှာစစ်ကောင်စီကလေကြောင်းကနေပြစ်ခတ်လို့အရသာထိခိုက်သေးဆုံးမှုရှိနေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရနိုင်ပြောပြပေးပါမယ်ရခိုင်ပြည်နယ်တောင်ပိုင်းတံတွဲမြို့ကိုအာရခတပ်တော် AA ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်သေးဆုံးသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကျမ်းမာရေးမကောင်းသူစစ်ခွနအုပ်ကိုတော့စေကူပေးထားတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်လာတော့မရှိသေးပါဘူး။လက်ရှိမှာ AA ကတန်းတမ်းမျိုးပေါ်ကိုထိန်းချုပ်ထားတယ်ဆိုပေမဲ့ငပလီကန်းကြီးတခြားမှာတော့စစ်ကောင်စီနဲ့ AA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးဖြစ်တယ်လို့စေအနီးဆက်သူတအုပ်ကVOA ကိုပြောပါတယ်။
ငပလီဖက်အခြေအနေကတော့တပ်ပွဲရှိတယ်တပ်ပွဲရှိတာကဗေနီယာမှာမြို့ကျင်းနယ်လေးဆိုဒီအော်ဟာဘာဂျင်ဘက်ဒီရဲအဲ့စက်ကစက်ကစားရရဲ့ရဲကြီးတဲ့နေရာမောင်ရှိုးလေးကွမ်ဝိုင်းအဲ့ဖက်တွေကနေပြီးတပ်ပွဲတွေရှိနေသေးတယ်။ဒါပြင်စစ်ကောင်စီအနေနဲ့တိုက်ပွဲဖြစ်ပွားတာမရှိတဲ့ကွမ်မြို့နယ်အတွင်းကခြေရွာတချို့ကိုလေကြောင်းကနေဘုံကျဲတာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိန
ော့ဆယ်ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့စေနီဆက်သူတဦးက VOE ကိုပြောပါရယ
်နေပြည်တော်ကနေပြည်တော်ဒီသေးကုန်းရွာတောင်တန်းကိုဟိုလက်နေကြီးနဲ့အချိန်မတော်တဲ့အချိန်ကညာပြေခလို့အဲ့ဆရာတော်တွေထွက်ပြနေရတဲ့အချိန်တွေရှိတယ်နောက်တနေ့ဆိုတော့အဲ့ဟိုကလျန်နဲ့လာပြီးပုံကြည့်တယ်ပုံကြည့်တော့အဲ့မှာအဲမနေ့ကပေါ့အဲ့မှာတည်ဆုံးတဲ့လူနှစ်ယောက်ရှိတယ်အာတရားရတဲ့လူတွေအများကြီးလူလူစင်ကတော့အယောက်30ဝန်းကျင်တော့ရှိတယ်တရားရတဲ့လူ
တည်ဆုံးသူတို့ဟာလက်ရှိတိုက်ပွဲပြင်းထန်နေစေငပလီဂျိတ်တော်ရက်ကွက်ကနေညောင်မင်ကွင်းကျေးရွာမှာလာရောက်ခိုလုံနေတဲ့စစ်ပေးဒုက္ခသည်တွေဖြစ်ပါတယ်ဒါပြင်ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလည်းစစ်ကောင်စီလက်ကျန်တပ်စခန်းတွေကိုအေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတယ်လို့စီးရင်းလေးဆက်သူတူကပြောပါတယ်
။မောင်တော်ကအရှင်တွေကတော့သူတို့ဒီလက်ကျန်စခန်းတွေကိုအေကထိုးစစ်ဆင်နေတဲ့အတွက်ဒီစစ်ကောင်စီဘက်ကလေတဲ့ရေကျေတဲ့ရေကျေတဲ့ဆိုတာဒီဟိုဘော့နေပြီနေမြေမှာရှိတဲ့နေပြည်ကလက်နေကြီးအခုပြည့်နေတာတွေရှိတယ်လေတဲ့ကပုံကျင်းနေတာတွေရှိတယ်အဓိကတော့မျိုးထင်းစစ်ပွဲပေါ့မျိုးသိန်းစစ်ပွဲဖြစ်နေတဲ့အတွက်မျိုးထင်းမှာပဲအဓိကဖြစ်နေတာမင်းညာကဆိုရင်အဲ့အာရကနဲ့အာရကနဲ့ကျောင်းဝန်းထဲကိုလက်နေကြီးတွေကြားတယ်လက်နေကြီးကြားတာကလေရနဲ့ပြည့်လို့ကြားနေတာ
လက်ရှိတိုက်ပွဲပြင်းထန်နေတဲ့မောင်တော်မျိုးပေါ်မှာရှိနေတဲ့ဒေသခံတွေကိုစစ်ကောင်စီနဲ့မွတ်စလင်လက်နက်ကိုင်တွေကတရားခံအဖြစ်ပိတ်လောင်ထားပြီးအဲ့ဒီကမွတ်စလင်ဒေသခံ300လောက်ကိုမင်းကကယ်ထုတ်ပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့တယ်လို့အေရဲ့ဂျင်ညာချက်မှာဖော်ပြထားပါတယ်။မောင်တော်မျိုးနဲ့ကိုသိမ့်ပိုင်နိုင်ရေးအတွက်အေကထိုးစစ်ဆင်တိုက်ခိုက်နေတာလားနဲ့ချီကြာရှိနေပြီးတော့တိုက်ပွဲအတွက်အရသာထိခိုက်သေးဆုံးမှုတွေလည်းတော်တော်များများရှိနေပါတယ်။မောင်တော်မျိုးနဲ့ဟာမွတ်စလင်အများဆုံးနေထိုင်တဲ့မျိုးနယ်တစ်ခုဖြစ်ပြီးတော့ဒီအပိုင်းအတွင်းမှာပဲမောင်တော်ကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့မွတ်စလင်တွေလက်နက်ကြီးကြီးထိမှန်ပြီးအများပြားသိဆုံးကြတာတွေလည်းရှိပါတယ်။အခုလိုထွက်ပြေးတိမ်းရှောင်နေတဲ့မွတ်စလင်တွေကိုအေကပြစ်ခတ်တာဖြစ်တယ်လို့မွတ်စလင်ရေးလှုပ်ရှားသူတွေကပြောဆိုကြပေမဲ့အေကတော့မွတ်စလင်တွေကိုပြစ်ခတ်ခဲ့တာမရှိကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာ။